ဘာသာသနာညှိုးနှွမ်းစေမှုဆိုတဲ့ပုံမှန်ကိုမြန်မာနိုင်ငံမှာအများဆုံးပယ်ဖျက်ဖို့လိုပြီးလို့ Amnesty International လူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟာစာရေးဆရာထိန်လင်းဦးကိုခုလိုပုံမှန်နဲ့ထောင်ဒဏ်နှစ်နှစ်ချမှတ်လိုက်တာကြောင့် AI အဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုညံဝင်းအောင်ကတင်ပြထားပါရဲ့ရှင်
။စာရေးဆရာထိန်လင်းဦးဟာပြီးခဲ့တဲ့2014ခုနှစ်အောက်တိုဘာလကချောင်းဦးမြို့နယ်သုံးမန်လကြေးရွာမှာလုပ်တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားပွဲဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးချောင်းဦးမြို့နယ်လူဝင်မှုကြီးကြပ်ရေးဌာနဦးစီးမှုဦးဦးထွန်းခိုင်ကတရားလိုအဖြစ်နဲ့ပုံမှန် 295 ကာကြီးဘာသာသာသနာညှိုးနှွမ်းစေမှုပုံမှန် 298 ဘာသာသာသနာကိုစော်ကားပုတ်ခတ်ပြောဆိုမှုတွေနဲ့တရားစွဲဆိုခဲ့တာပါတရားရုံးချင်းပေါင်းအကြိမ်20လောက်ရင်ဆိုင်ရပြီးချောင်းဦးမြို့နယ်တရားရုံးကဦးထင်လင်းဦးကိုဇွန်လ2ရက်အင်္ဂါနေ့မှာအမိန့်ချရမှာတော့ပုံမှန် 295 ကာကြီးနဲ့သာအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဘာသာသာသနာညှိုးနှွမ်းစေမှုပုံမှန်နဲ့စာရေးဆရာထင်လင်းဦးအပေါ်တရားစီရင်ပုံတွေကိုကြည့်ရင်မြန်မာနိုင်ငံမှာဒီပုံမှန်တွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့လွတ်လပ်စွာယုံကြည်မှုကိုထိခိုက်နေတာကြောင့်ဒီလိုဥပဒေပုံမှန်မျိုးကိုပယ်ဖျက်ဖို့AI အပီပီဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာသတင်းပြန်ကြားရေးအရာရှိ Mr. Olaf Blombeck က VOA ကိုပြောပါတယ
်။ Myanmar still continues to rely on a range of oppressive laws to lock up people who simply do nothing but
လူခွင့်ရေးလှုပ်ရှားသူတွေလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေပေါ်ဖိနစ်တဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာအခုချိန်ထိအသုံးပြုနေဆဲဖြစ်ပါတယ်။အခုဆုံးဖြတ်လိုက်တဲ့အမှုကိုကြည့်ရင်ဘာသာရေးကိုစော်ကားတယ်ဆိုပြီးတော့အကြောင်းပြလိုက်တာကိုတွေ့ရမှာပါ။ဒါဟာဖိနှိပ်မှုတစ်ခုသာဖြစ်ပါတယ်။ဒါကြောင့်သာသနာညှိုးနှွမ်းစေမှုပုံမှန်ကိုပယ်ဖျက်ပေးဖို့တောင်းဆိုရတာပါ
။ပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာနိုင်ငံမှာအစွန်းရောက်တန်ဃာတော်အုပ်စုတွေပေါ်ပေါက်လာပြီးဦးထင်လင်းဦးရဲ့ဘာသာရေးဆိုင်ရာဟောပြောချက်တွေလူမှုမီဒီယာအကွန်ရက်တွေပေါ်မှာပေါ်ထွက်ခဲ့ပြီးနောက်ပိုင်းအစိုးရအစွန်းရောက်တန်ဃာတော်အုပ်စုတွေရဲ့တွန်းအားပေးမှုကြောင့်စာရေးဆရာထင်လင်းဦးကိုတရားစွဲဆိုလာရတာဖြစ်တယ်လို့AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မုံရွာအကျဉ်းထောင်မှာ6လနီးပါးကြာဖမ်းဆီးအထိန်းသိမ်းခံခဲ့ရတဲ့စာရေးဆရာထင်လင်းဦးကိုထောင်ဒဏ်2နှစ်ချမှတ်ခဲ့ပေမဲ့သူ့ကိုချုပ်နှောင်ထားတဲ့6လကိုတော့ရှော့ရက်အဖြစ်ပြီးတဲ့အတွက်သူဟာထောင်ထဲမှာတစ်နှစ်ခွဲဆက်နေရမှာဖြစ်ပါတယ်။ဒါပေမဲ့ဦးထင်လင်းဦးဟာတရားရုံးကစူးစဲသလိုအပြစ်မရှိတာကြောင့်သူ့ကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့လိုတယ်လို့ AI အပီပီဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုကြောင်း Mr. Blombeck ကပြောပါတယ်။
Tin Lin U will now have to spend 2 years in prison doing hard labor simply for delivering a speech in which she essentially called for
မတူကွဲပြားတဲ့ဘာသာရေးတရားတွေကြားလေးစားမှုရှိတဲ့နယ်လို့ဟောပြောမိုံနဲ့စာရေးဆရာတင်လင်းဦးကိုအခုလိုအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ဘလို့မှမချမှတ်တင်ဘူးလို့မြင်ပါတယ်သူ့ကိုချွင်းချက်မရှိအများဆုံးပြန်လွှတ်ပေးဖို့ကျွန်တော်တို့ AI အဖွဲ့ကတောင်းဆိုလိုက်ပါတယ်
တရားရုံးရဲ့အမိန့်နဲ့ပတ်သက်လို့လာမယ့်ရက်ပေါင်း30အတွင်းအထက်တရားရုံးအထိအယူခံဝင်သွားမယ်လို့မိသားစုဝင်တွေနဲ့ဦးထင်လင်းဦးရဲ့ရှေ့နေကပြောဆိုပါရခင်ဗျာ